လာမယ့်မေလ24ရက်နေ့မှာစတင်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကပါဝင်တက်ရောက်ဖို့ရှိကြောင်းမိုင်လာခေါ် NDAA အဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
โอเค27ရာစုပင်လုံးဒုတိယအကြိမ်စီဝေးကျင်းပဖို့တရအလိုမှာတနင်္ဂနွေလုံးတိကျတိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ပြည်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ပါဝင်တယောက်နဲ့ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီး NDAA ကမိုင်းလာအဖွဲ့ကအထွေထွေတွေ့ရင်မှုဦးကြည်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့တိကျတော့အခုတော့အလုံးဖိတ်ကြပါလေအစွဲတော့တဖက်ချင်းပဲဖိတ်တာအဲ့ဒီဝါရောအေးအေးရောတအံရောပုကံရောအလုံးတက်ပါတယ်ပန်ခမ်းပါမနေ့အောင်ဆုံးဖြတ်တယ်ဒီကောင်းဆောင်ပြီးဖြစ်မယ်လို့ကိုအဲ့လိုဆုံးဖြတ်လိုက်တယ
်မိုင်းလာအဖွဲ့ကတရားမဲ့အခြေအနေကိုဦးကြည်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့တာဦးဆန်းတဲ့ဦးရှိကနာမှာတက်မယ်ကျွန်တော်တို့ဆလင်းကားရောက်တက်မယ်ကျွန်တော်တို့တော့အချိန်မီအောင်ရောက်မယ်လေ
ကျုပ်မြန်မာနေစားအခြေစားအဖွဲ့ရင်းနဲ့နေဆက်သူတဦးကတော့သူတို့အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီစည်းဝေးကိုဒီလ19ရက်နေ့ကနေ22ရက်နေ့အထိ UWSA ဝါတဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပခဲ့ပြီးဒီစည်းဝေးမှာပြည်အစိုးရကိုယ်စားလှယ်က27ရာစုပင်လုံးတယောက်ရေးအတွက်တိုက်တွန်းခဲ့ကြောင်းပြောပါတယ်။ကျွန်းမြန်မာနယ်စပ်အခြေစိုက်အဖွဲ့တွေက TNLA ပလောင်တပ်ဖွဲ့ MNGA ကိုကန့်တပ်ဖွဲ့နဲ့ AA ကိုရခိုင်တပ်ဖွဲ့တွေကိုမြန်မာအစိုးရကထက်သွင်းဖိတ်ကြားရင်27ရာစုပင်လုံးကိုတယောက်မှဖြစ်ကြောင်းတုံ့ပြန်ခဲ့ပြီးမြန်မာအစိုးရက9ဖွဲ့လုံးကိုဖိတ်ကြားရေးအတွက်ပြည်အစိုးရကဂျာဝင်ဆောင်ရွက်နေတယ်လို့အဖွဲ့9ဖွဲ့ကခေါင်းဆောင်တွေဟာလဲကုမင်းမျိုးကိုရောက်ရှိနေကြောင်းပြောပါတယ်။လောလောဆယ်မြန်မာအစိုးရဘက်ကဖိတ်ကြားတာရှိမရှိနဲ့ပတ်သက်ပြီး TNLA ကပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်။
ဘာလို့ဒီရဒီအဲဒီအင်ဒရီရှိတဲ့ဒီကျွန်တော်ဆက်တော်နေရတယ်
UWSA Waterfall ရဲ့လာရှိုဆက်ဆံရေးယုံဒုတာဝန်ကဥညီရန်ကလည်းခုနှစ်ဖွဲ့ပေါင်းစည်းထားတဲ့ကော်မတီကိုဖိတ်ကြားမယ်လို့သိရပေမဲ့ Waterfall ဘဟုကအတိအကျအကြောင်းကြားလာတာမရှိသေးဘူးလို့ပြောပါတယ
် SDNCC အဖွဲ့ကိုဖိတ်မယ်လို့လည်းပြောတယ်ကြားတာခုချိန်ထိတော့အဒီလူပြုံးနိုင်တယ်နော်
ရင်ကျေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကတော့နောက်ဆုံးရတဲ့သတင်းအရခုနှစ်ဖွဲ့လုံးကိုဖိတ်ကြားထားတယ်လို့သိရကြောင်းယနေ့9နာရီခွဲအချိန်မှာပြောကြားပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီရက်တလောက်တော့ဖိတ်ကြလို့ကြားတယ်ကြာကျွန်တော်ရဲ့အခုတင်းဦးဖွဲ့စီပြီးတော့ခုမှပြန်နေတာအခုရတဲ့တရားတော့ဖိတ်ကြလို့ကြားတယ်ဟုတ်ကဲ့လူကြီးတွေစီရုံးကကျွန်တော်တို့မပါဘူးကျွန်တော်တို့ကညီလာခံပြင်ဆင်ရေးတင်းဦးဖွဲ့စီရဲ့ကျွန်တော်တို့ဒီကတ်ခံတယ်လူကြီးတွေဒီကတ်ခံတာဟုတ်ကဲ့
ဒီလ19ရက်နေ့ကပြည်ဦးမြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကိုဖိတ်ကြားရင်27ရာစုပင်လုံးကိုတယောက်ဖို့အသိရှိကြောင်းထုတ်ပြန်ထားပါတယ်ထိုင်းမြန်မာနယ်စပ်အခြေစိုက်တဲ့ UNSC ကတိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုကလည်း27ရာစုပင်လုံးတက်ရောက်ရေးကိုဒီကနေ့ဆုံးဖြတ်ဖို့ရှိနေပါတယ်။အစိုးပိုင်းကတော့လေးလာသူဖြစ်ဖိတ်ကြားရင်တက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ထားပြီးလောလောဆယ်မှာအစိုးရဘက်ကအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားတာဖြစ်ပါတယ်။